Indonesia နိုင်ငံမှာတော့ပထမဆုံးမြောက်ကျောက်ယောဂအကုသခံရသူကိုတွေ့ရတယ်လို့ Indonesia ချမ်းမာရေးဝန်ကြီးဌာနကစနေနေ့မှာကြေညာပါတယ်။အိန္ဒိယစင်ကာပူနိုင်ငံမှာတော့ပြီးခဲ့တဲ့လတွင်စတင်ကုသမှုတွေ့ရတယ်လို့ဩဂုတ်လ9ရက်နေ့အထိဆိုအတည်ပြုလူနာက15ဦးရှိနေပါပြီ။အရှေ့တောင်အာရှနိုင်ငံတွေထဲမှာဆိုရင်ဖိလစ်ပိုင်နဲ့ထိုင်းတွေမှာမြောက်ကျောက်ဖြစ်ပေါ်တဲ့အတည်ပြုလူနာတွေရှိပါတယ်။ဓမ္မချိုကမ္ဘာချမ်းမာရေးအဖွဲ့ကြီးကမြောက်ကျောက်ယောဂဖြစ်ပွားသူကမ္ဘာတစ်လုံးမှာတွေ့လာရတယ်လို့အတည်ပြုလူနာပေါင်း4000ကျော်နဲ့တိဆုံးသူတွေပါရှိလာတာကြောင့်ကမ္ဘာ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်ကြေညာခဲ့တာဖြစ်ပါတယ်။ကမ္ဘာ့တလောနိုင်ငံပေါင်း80ကျော်မှာဒီယောဂကူးစက်မှုရှိနေတာဖြစ်ပြီးအရင်ကဖြစ်ပွားလို့မရှိတဲ့နိုင်ငံတွေမှာပါတွေ့လာနေရတာကြောင့်ဒီယောဂကြောင့်တိဆုံးမှုတွေပါရှိလာတာဖြစ်ပါတယ်။အောက်တိုဘာ17ရက်နေ့အထိဆိုအမေရိကန်နိုင်ငံမှာဒီယောဂကူးစက်ခံရသူက13000ကျော်ရှိနေပြီးယောဂဖြစ်ပွားတဲ့နိုင်ငံတွေထဲမှာကနေဒါ၊ဂျာမနီ၊အီတလီ၊နယ်သာလန်တရုတ်ဂျပန်ဩစတြေးလျနဲ့တောင်ကိုရီးယားနိုင်ငံတွေလည်းပါပါတယ်အိန္ဒိယစပိန်နဲ့ဘရာဇီးမှာတော့တည်ဆုံးသူတွေပါရှိနေတာပါ